မြန်မာနိုင်ငံမှာဒီမိုကရေစီပြောင်းလဲဖြစ်ပေါ်ရေးအတွက်ဂျပန်နိုင်ငံကဆက်လက်ကူညီဆောင်ရွက်ပေးဖို့ဒေါက်တာဆန်းစုကြည်ကမနေ့ကတိုက်တွန်းလိုက်တယ်ဆိုပြီးဂျပန်နိုင်ငံရဲ့ကျိုးတိုသတင်းဌာနကဖော်ပြပါတယ်။ဒါဆိုရင်ဒေါက်တာဆန်းစုကြည်ရဲ့အခုလိုတိုက်တွန်းချက်နဲ့ပတ်သက်ပြီးဂျပန်အစိုးရရဲ့ရည်တည်ချက်ဘယ်လိုရှိမလဲဆိုတာသိရအောင် RFA ကဂျပန်နိုင်ငံယာယီဝန်ကြီးဌာနကိုဆက်သွယ်မေးမြန်းကြည့်ပါတယ်။
アンサスチさんが自宅軟禁解除された時に前原外務大臣がコメントを発出しているんですけれどもミャンマー政府が人権状況の改善民主
ジャパンနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူ Miss Hiroshi Eri ပြောသွားတာကဒေါက်တာဆန်းစုကြည်ပြန်လွတ်လာခြင်းမှာပဲဂျပန်နိုင်ငံရဲ့ဝန်ကြီးမာယေဟာရပြောတာကမြန်မာနိုင်ငံမှာလူအခွင့်အရေးတွေအပြည့်အဝရလာဖို့ပြည်သူအများပါဝင်နိုင်မဲ့ဒီမိုကရေစီပြောင်းလဲဖြစ်ပေါ်လာဖို့ကိုမြန်မာစစ်အစိုးရအနေနဲ့လှုံ့ဆော်ပေးဖို့လိုကြောင်းဒါဟာဂျပန်အစိုးရရဲ့ရည်တည်ချက်ပဲလို့ဂျပန်နိုင်ငံကြီးဝန်ကြီးဌာနက RFA ကိုဖြေကြားခဲ့တာပါဒီတော့ဂျပန်အစိုးရရဲ့အခုလိုတိုက်တွန်းချက်တွေကလက်တွေ့မှာဘလောက်အလုပ်ဖြစ်နေပါသလဲဂျပန်နိုင်ငံတိုကျိုမြို့အခြေစိုက်မြန်မာရေးရာယုံဒါရိုက်တာဒေါက်တာမင်းညိုကအခုလိုသုံးသပ်ပါတယ
်သူတို့ကအရင်အစိုးရပေါ်လစီနဲ့တိတ်မကြောင်းသေးတာတော့အမှန်ပဲဒါပေမဲ့လည်းခုနကအရင်အစိုးရတဲ့စာရင်တော့ဘာသာပြောတော့မဟုတ်ခဲနဲ့ကျွန်တော်တို့ဒီမိုကရေစီအင်အားစုကိုတကယ်လက်တွေ့ကြကြပေါ့လေဗျာဟိုတွေ့ဆုံဆွေးနွေးတာတို့ပြုကျင်တာတို့လည်းရှိလာသလိုပဲဒီမိုကရေစီလမ်းကြောင်းကိုရောက်ဖို့အတွက်သူတို့ကတော့အမေရိကတို့လိုဥရောပနိုင်ငံတို့လိုရှေ့ကမပါတော့နောက်ကတော့ပါသွားနိုင်တဲ့အနေအားရှိတယ်လို့အဲဒါကြောင့်မို့ EU နဲ့အမေရိကကဒီနေ့မှဆက်ဆံလာမယ်ဆိုရင်သူတို့ကနောက်ကနေပြီးတော့ကတ်ပါလာမှာပဲရှေ့ကတော့ထွက်မဲ့သဘောတော့မရှိဘူးလို့ကျွန်တော်ထင်တယ်လေ
တိုကျိုမြို့အခြေစိုက်မြန်မာဒီမိုကရေစီရေးလှုပ်ရှားနေသူဦးတင်ဝင်းကလည်းလက်ရှိအာဏာရဂျပန်ဒီမိုကရက်ပါတီအစိုးရပေါ်အခုလိုရှုမြင်ပါတယ
်ဟုတ်အရင်အစိုးရတဲ့ဆိုင်တော့အခုအစိုးရလက်ထက်မှာဟိုတော်တော်လေးလုံလာတာတွေ့ရတယ်ကုလသမဂ္ဂအလိုနေရာမျိုးပါပဲဖြစ်ဖြစ်နောက်ပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့ comment ပေးတဲ့နေရာမှာပဲဖြစ်ဖြစ်ကြည့်မယ်ဆိုရင်အရင်နဲ့ဆိုင်တော့တိုးတက်မှုတွေရှိတယ်ဒီကောက်ပွဲအပြီးမှာဂျပန်နိုင်ငံကြီးဝန်ကြီးဌာနကတည်ဝင်ထုတ်ပြန်တဲ့ထုတ်ပြန်ချက်မှာသူတို့သုံးတဲ့အဆုံးလုံးကအင်မတန်စိတ်ပျက်စရာကောင်းတယ်ဆိုတဲ့ရွေးကောက်ပွဲပေါ်မှာသူတို့အဲ့လိုသုံးသပ်သွားတယ်ဆိုတော့ဒါတော့တော့ကိုဖူးကြတယ်လို့ထင်တယ်။ဟိုခရိုင်းဒီလိုဟိုပြောဆိုနေကြမဟုတ်ဘူး။နောက်ပြီးတော့စကလုံးကလည်းတဏမန်သဘောအရဆိုဒါတော်တော်ပြင်းပြခံတာသုံးလုံးသွားတာကိုတွေ့ရတယ်ဗျာ။ဒါပေမဲ့ဒေါက်တာဆုကြည်ပြောတာမှန်တယ်ထင်ပါတယ်။အခုကပ္ပာကြီးရဲ့အခြေအနေတွေအကုန်လုံးပြောင်းနေတဲ့အချိန်မှာဟိုဂျပန်နိုင်ငံကလည်းဒီပြောင်းလဲနေတဲ့အခြေအနေအလိုက်ဟိုပမာနိုင်ငံရဲ့အရေးကိုအရင်နဲ့ပို့ပြီးတော့လေးလေးနက်နက်လုပ်ဖို့လိုလို့ထင်တယ်
။မြန်မာဒီမိုကရေစီပြောင်းလဲရေးကိစ္စမှာဂျပန်နိုင်ငံကတက်တက်ကြွကြွမပါဝင်နိုင်သေးတာကသူ့ပြည်တွင်းနိုင်ငံရေးအခြေအနေနဲ့သူ့ရဲ့အိမ်ကြီးချင်းတရုတ်မြောက်ကိုရီးယားတက်တနာတွေကြောင့်တက်ဆိုင်နေတယ်လို့ဒေါက်တာမင်းညိုကဆိုပါတယ်။
ပြောရရင်တော့ငွေကိုတုံးပြီးတော့နိုင်ငံရေး policy ကိုပေါ့လေငွေနဲ့ခင်းလိုက်တဲ့ policy ကတော့အရင်အစိုးရကလေးကသူတို့ပြောင်းလို့မရနိုင်သေးဘူးလို့ကျွန်တော်ထင်တယ်ဘာဖြစ်လဲဆိုတော့နှစ်90နီးပါးလောက်ဒီ policy ကိုကျင့်သုံးလာတာဖြစ်တာကြောင့်မို့နိုင်ငံရေးဝန်ကြီးကပြောင်းရင်ထားဝန်ကြီးဌာနတစ်ခုလုံးကမပြောင်းရင်ဘူးဆိုရင်မရတဲ့သဘောကိုကျွန်တော်တို့တွေ့နေရတယ်လေနောက်ဆုံးဒီအတိုင်းပဲလက်ရှိဒီမိုကရက်တစ်ပါတီတောင်ဘာလို့ခံမလဲဆိုတာဘယ်သူမှမပြောနိုင်တဲ့အနေအထားရှိနေပါတယ်အဲ့ဒါလည်းဒါပေမဲ့လည်းကျွန်တော်တို့မှာတော့ပေါ့လေတာဝန်ရှိတာမို့တတ်နိုင်တဲ့လောက်ကတော့သက်ဆိုင်ရာဒီမိုကရက်တစ်ပါတီတက်လာပဲဖြစ်ဖြစ်နောက်ဘယ်ဆိုရပဲတက်လာလားဘာပြောဒီမိုကရေစီရအောင်ဂျပန်ဆိုရကအရေးပါတဲ့ခန်းကဏ္ဍပါဝင်သွားအောင်လုပ်ပါလို့ကတော့ကျွန်တော်တို့တစ်ချောင်းလုံးပြောသွားမှာပါ
တကယ်တော့ဂျပန်နဲ့မြန်မာနှစ်နိုင်ငံဟာတမိုင်းကြောင်းအရာနှစ်ရှည်ကာလရင်းနှီးဆက်ဆံခဲ့တဲ့နိုင်ငံတွေပါဦးတင်ဝင်းကတော့မြန်မာဒီမိုကရေစီရေးမှာဂျပန်ရဲ့အခန်းကဏ္ဍဟာအစိတ်ပိုင်းတစ်ခုအနေနဲ့လိုအပ်တယ်လို့ပြောဆိုပါတယ
်ဂျပန်ရဲ့ပါဝင်မှုကတော့အင်တာအရေးကြီးမယ်လို့ထင်တယ်။ဘာကြောင့်လဲဆိုတော့ဟိုဂျပန်ကစီးပွားရေးအကူအညီလိုဟာမျိုးနဲ့ဟိုမလုံးနေပေးနိုင်တဲ့စစ်အစိုးရပေါ်မှာနောက်ပြီးတော့ဂျပန်အာရှနိုင်ငံတစ်ခုဖြစ်နေတဲ့အတွက်ကြောင့်မလို့အခုနဒီအနောက်နိုင်ငံတွေပေါ်မှာတန်လျာရှိနေတဲ့အဲစစ်အစိုးရကဂျပန်ကိုတော့ပို့ပြီးတော့ယုံကြည်စိတ်ချနိုင်မယ်အနေထားရှိတယ်နောက်တစ်ခုကပါလဲဆိုတော့စစ်အစိုးရကိုယ်တိုင်ကတရုတ်ပေါ်မှာစီခုအားထားအရလွန်းလာများတဲ့အပေါ်မှာသူစိုးရင်စိတ်တွေရှိနေတယ်လို့ကျွန်တော်တို့ယူဆကြရရှိတယ်အဲ့တော့ဒီချက်တွေကဂျပန်နိုင်ငံကပို့ပြီးတော့တက်တက်ကြွကြွအဲဝင်ရောက်ပါဝင်နိုင်တဲ့အနေထားရှိတယ်ဒါပေမဲ့ဂျပန်ကပေါ်ပါမအပြောင်းလဲဖြစ်မယ်ဆိုတဲ့အနေထားမျိုးတော့မဟုတ်ဘူးတိုးတော့ဂျပန်ပါဝင်လာရင်တော့ကျွန်တော်တို့ဖြစ်ပြီးကြောင်းလဲအပေါ်မှာဟိုထူးခြားတဲ့တက်ရောက်မှုတွေတော့ရှိနိုင်တယ်လို့ကျွန်တော်တို့အဲ့လိုယုံကြည်တယ်ဗ
ျဒီတော့ဂျပန်အစိုးရကသူ့ရဲ့ငွေလန်းခင်းနိုင်ငံသားရေးမူဝါဒကိုမြန်မာဒီမိုကရေစီပေါ်ထွန်းရေးအတွက်ဘယ်အချိန်မှလှုပ်ဆောင်လာမှာလဲဆိုတာကတော့စောင့်ကြည့်ကြရမှာဖြစ်ကြောင်းပါခင်ဗျာ